တမလောက်ပိုင်း 1800F အမျိုးအစားအမှတ်982ညလင်းဟာဇွန်လ9ရက်ဗိုလ်တူနေ့တုန်းကဗိမျိုးကနေကျန်ကုန်ကိုဥတီပြန်တန်းနေပြီးအမြင့်ပေ18000လောက်ပြန်တန်းနေချိန်မွန်းလဲတနိုင်ခွဲကျော်လောက်မှာဒဝဲမျိုးရဲ့အနောက်တောင်ဘက်43မိုင်အကွာလောင်းလုံးမျိုးနဲ့အတွင်းဒဝဲလီစိတ်နဲ့ဆက်သွယ်မှုပြတ်တောက်သွားခဲ့တယ်လို့တမလောက်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။လင်းရင်ပြောင်းဆုံးသွားပြီးနောက်ပိုင်းဗိုလ်တူမွန်းလဲ2နာရီကဆက်လို့အဆက်အသွယ်တက်တောက်ခဲ့တဲ့နေရာတော်ဝဲမှာတမတော်ရေကစည်ရင်ရင်9စီးတမတော်လေကလင်းရင်9စီးရဟရင်2စီးလို့နဲ့ရှာဖွေလုပ်နေပြီးဒေသခံပြည်သူတွေကပါပူပေါင်းရှာဖွေနေကြတယ်လို့တမတော်သတင်းကဆိုပါတယ်။ဘေးရန်ကုန်ခီးစဉ်အတွင်း18လင်းရင်ကိုအတွေ့အကြုံများတဲ့လင်းရင်မှူးကြီးယာယီဒုဗိုလ်မှူးကြီးညဉ့်ညံတွဲဖက်လင်းရင်မှူးတက်ယာယီဒုဗိုလ်မှူးကြီးဆိုးဝင်းသူနဲ့တွဲဖက်လင်းရင်မှူးဗိုလ်မှူးတန့်စင်သေးပြန်တန်းရေးအင်ဂျင်နီယာဗိုလ်ကြီးကျော်စိုးတို့ကတာဝန်ယူမောင်းနှင်ပြန်တန်းခဲ့တာဖြစ်ပြီးလင်းရင်အမှုတန်း14ဦးလိုက်ပါသွားတယ်လို့တမတော်ကပြောပါတယ်။လင်းရင်ပေါ်မှာအဲ့ဒီလင်းရင်အမှုတန်း14ဦးအပြင်တမတော်အရာရှိ6ဦး၊စစ်သည်29ဦး၊မိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦး၊စုစုပေါင်း122ဦးလိုက်ပါသွားတာဖြစ်တယ်လို့တမတော်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ဝိုင်းအိတ်လင်းရင်ဟာပြစ်ကျခဲ့တာဖြစ်ပုံရကြောင်းနဲ့လင်းရင်အပိုင်းစားတွေကိုဒဝဲမျိုးရှင်မော်ခွေ့ပြားအနီးငင်းကွာအော်ကမ်းကြီးတဝိုက်မှာတွေ့ခဲ့ရကြောင်းရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေကြောင်းတနင်္သာရီတိုင်းအစိုးရအဖွဲ့ဝင်လုံညိုကြီးနဲ့နေဆိုင်ရေးရာဝန်ကြီးဘုံမကြီးကျော်စရာကဗိုလ်တူနေတုံးက VOA ကိုဖြေကြားခဲ့ပါတယ
်။ငင်းကွာအော်နာတဝိုက်လို့ပဲပြောပါတယ်ခင်ဗျာ။ဒေသခံတွေကြောစကားကြောင့်ကျွန်တော်စီကဒီကယ်ဆယ်အဖွဲ့တွေအိုက်တော့သွားနေပါပြီခင်ဗျာ။အဲ့ဒီအတွက်ကိုကျွန်တော်တို့ကအခုရဲမိသားနောက်ပြီးတော့ဒီအိုက်နောက်မှာရှိတဲ့ဒေသခံတွေပေါ့နော်။အဲ့ဒီလိုဖွဲ့နေသွားပြီးတော့မှကုတီကဲတွေကလုပ်နေပါပြီခင်ဗျာသေယုံနဲ့ပြင်ဆင်ဆောင်ရွက်တာတွေလုပ်နေပါတယ်နောက်အကမ်းကြီးမှာလည်းပဲကျွန်တော်တို့နေသာဆုံးစီစီမဲ့နေရာမှာလည်းပဲရေးပေါ်စီကူသားဖို့ဆောင်ရွက်တာတွေလုပ်နေတယ်နောက်မြန်မာတပ်မတော်တွေကလည်းပဲဟိုဘာပေါ့လေရင်တွေနဲ့ရှာနေပါပြီခင်ဗျာ
ဘုံကြီးကျော်စီကပြောသားသလိုကဲစည်းအဖွဲ့တွေမှမိသားတက်ဖွဲ့လဲပါလာကြောက်ဒဝဲမိသားဌာနကိုမင်းမြန်ရမှာတာဝန်ကျအရာရှိတူကအတေကြောက်စင်းကိုအတိအကျမသိရသေးကြောင်းပြောဆိုပါတယ်
ကျွန်တော်ဒီမှာဒီရတော့ကယ်ဆယ်ရေးအဖွဲ့ထွက်တော့ပါတယ်ခင်ဗျာဘာမှကြောင်းကြသိမရသေးပါဘူးနေရင်ဒီထားရတော့ဒီဝေရနေရမှာခမန်းကြီးမင်းဆယ်တော့ပျံဆယ်တော့မှရှိနေတယ်အဲ့ဒီဟာလောလောနေတယ
်အစိုးရစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ပျောက်ဆုံးလင်းရင်အားရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပြီးအတိမပြုတ်နိုင်တဲ့ကောလာဟလသတင်းတွေရေးသားဖော်ပြမှုအားပြင်းထန်စွာကန့်ကွက်ကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်ဝိုင်းလင်းရင်ရဲ့ခီးစဉ်ဟာတမရော်သားတွေနဲ့သူရဲ့မိသားစုတွေအတွက်တက်တာဆောင်ကြီးရေးပို့ဆောင်ကြိုးစုပေးနေတဲ့တဲယူပို့ဆောင်ရေးလင်းရင်အမျိုးအစားဖြစ်ပြီးမိမျိုးကနေရန်ကုန်ကိုပြန်တန်းတဲ့ခီးစဉ်အတွင်းအဲ့ဒီလင်းရင်ပေါ်မှာကုန်တန်းချိန်1.4တန်လောက်တဲဆောင်သွားတယ်လို့ဆိုပါတယ်။ကျောင်းဆုံးလင်းရင်နဲ့နောက်ဆုံးအဆက်အသွယ်တက်တောက်သွားတဲ့နေရာဟာဗုဒ္ဓမပင်လယ်ပြင်အထက်မှာဖြစ်တယ်ဆိုတာကိုကကွယ်ဦးစီးချုပ်ရုံးကထုတ်ပြန်တဲ့မြေပုံအရသိရပါတယ်။လင်းရင်စတင်ကျောင်းဆုံးချိန်မှာပင်လယ်ပြင်တွင်လှိုင်းလီအတန်ငယ်ရှိပေမဲ့ညနေ6နာရီလောက်မှရာသီဥတုပြန်လည်ကောင်းမွန်လာတဲ့အတွက်ဒေသခံဆက်လီတွေကပါပူးပေါင်းရှာဖွေပေးနေတာဖြစ်ပါလေ Y200S လေယာဉ်ဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေဆိပ်ကိုရောက်လာခဲ့တာဖြစ်ပြီးတမတော်လေတပ်မှပြန်သန်းချိန်109နာရီအသုံးပြုခဲ့တယ်လို့ကာကွယ်ဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါဗျာမြန်မာတပ်မတော်လေယာဉ်တစ်စင်းအခုလိုပြက်ကျပျောက်ဆုံးပြီးတည်ဆုံးခဲ့ရတဲ့တပ်မတော်အရာရှိစစ်တီတွေအတွက်ဝမ်းနဲ့ကြေကွင်းပြီးကြောင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကကနေဒါနိုင်ငံအော်တဝါမြို့မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်ခင်ဗျာ